အမေရိကန်မှာအကြမ်းဖက်ဝါဒဇွဲနဲ့ပြည်တွင်းကတိုက်ခတ်မှုတွေကိုတက်ကျင်နေမှုမဟာဗျူဟာတစ်ရပ်ကိုတမန်ဂျိုးဘိုင်ဒန်ဆိုရကအင်္ဂါနေ့မှာပဲထုတ်ပြန်လိုက်ပါတယ်။အချိန်တော်ကြာစောင့်ဆိုင်းခဲ့ရပြီးမှထွက်ပေါ်လာတဲ့မဟာဗျူဟာမှာတော့စစ်သွေးကလူကြီးကြီးသွေးဝါဒီတွေနဲ့တခြားဆွေရောက်တွေရဲ့ချင်းချောက်မှုတွေကြီးထွားလာနေရတယ်ကိုရည်ရွယ်ရှိဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေထည့်သွင်းထားတာပါ။ပြည်တွင်းချပ်ဝါဒတံပြန်တက်ကျင်ရေးအမျိုးသားမဟာဗျူဟာမှာမန္တန်လေးကိုပေါဝင်ပြီးပြည်တွင်းကအကျံပတ်ဝါဒီတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖလှယ်ရေးအကျံပတ်ဖို့လူပြည့်စုဆောင်တာတွေကိုတားဆီးနိုင်ရင်တက်ကမှုတွေကိုဆန်တာတက်ကျင်းနဲ့ပြည်တွင်းမှာအကျံပတ်မှုတွေဖြစ်ပေါ်စေတဲ့ရည်ရှိအကြောင်းရင်းတွေကိုအာရုံစိုက်ဖြစ်ရှင်းမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ပြည်တွင်းအကျံပတ်ဝါဒီတွေကြောင်းလိလာဆက်စစ်သူတွေစုံစမ်းစစ်ဆေးသူတွေနဲ့ဥပဒေပညာရှင်တွေထပ်မံခန့်အပ်နိုင်အောင်အသုံးချတဲ့ဒေါ်လာတန်းချီသုံးဆဖို့လည်းတိုက်တွန်းထားပါ။မဟာဗျူဟာတင်တဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုရှင်းနေကြမဲကလန်အင်္ဂါနေ့ကရှင်းပြရမှာတော့ပြည်ရင်းကအကျံပတ်မှုအနေအားအနေတစ်ခြားကြီးထွားလာနေကြောင်းပြောဆိုသွားပါတယ်
။ The long-term issues that contributed to domestic terrorism in America must be addressed to ensure that this threat diminishes over generations to come.
နောက်မျိုးဆက်တွေအတွက်ကြီးကျမှုကိုဆန့်ကျင်မှုပြည်ရင်းအကျံပတ်မှုဖြစ်စေတဲ့ရည်ရှိပြဿနာတွေကိုဖြေရှင်းရမှာဖြစ်ပါတယ်။ပြည်ရင်းကကျန်းမာတိုက်ခတ်မှုတွေဖြစ်ရတဲ့အကြောင်းရင်းတွေကိုဖြေရှင်းရမှာလဲမတူကွဲပြားမှုတွေကိုလက်ခံနိုင်ပြီးသဘောထားကွဲပြားမှုတွေကိုအပြန်အလှန်လေးစားတတ်တဲ့လူတိုင်းဝိုင်းဖြစ်လာအောင်အားပေးရမှာဖြစ်ပါတယ်လို့ရှင်းနေချုပ်ကပြောဆိုသွားတာဖြစ်ပါတယ်။ဥရောပကြီးထွန်းနေတဲ့သမ္မတပါတီကလည်းမုန်တီးမှုတည်ထောင်မှုနဲ့တခြားဆွေးနွေးသဘောထားတွေကြောင့်ဖြစ်ရတဲ့ပြည်ရင်းကျန်းမာမှုတွေဟာအမေရိကန်ကိုညှဉ်းနှွမ်းစေတဲ့အဆုံးအထိတစ်ခုဖြစ်နေရတဲ့အကြောင်းအင်ဂျီရိုကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ပြည်တွင်းချက်ဖတ်မှုတွေကတိုက်ပြီးမှကျိုးပန်းတိဆောက်ထားတဲ့အရာအလုံးနဲ့ဆန့်ကျင်နေပြီးအမျိုးသားလူမျိုးရေးဒီမိုကရေစီနဲ့ညီညွတ်မှုကိုတိုက်ရိုက်ချင်းချောက်နေကြောင်းလည်းသမ္မတပါတီကကြေညာချက်မှာပြောဆိုထားပါတယ်။